မြန်မာနိုင်ငံအပအဝင်ကမ္ဘာကျဝမ်းမှာလူခွင့်ရေးကိုကာကွယ်သူတွေနဲ့သတင်းတောက်တွေဖမ်းဆီးထောင်ချခံရပြီးတော့ပြီးခဲ့တဲ့နှစ်20အတွင်းမှာဒီမိုကရေစီစနစ်ပိုးပြီးတော့ဆုတ်ယုတ်ကျဆင်းလာခဲ့တယ်လို့ The Freedom House လူခွင့်ရေးအဖွဲ့ကြီးကဒီကနေ့အစင်ကစားထုတ်ပြန်ပါတယ်ဒီနေ့အစင်ကစားမှာနီကာရာဂွာ၊တန်ဇေးနီးယား၊ချိုင်း၊တူနီးရှား၊တူရကီနဲ့ဗင်နီဇွဲလားနိုင်ငံပေါင်း6နိုင်ငံရဲ့ပြီးခဲ့တဲ့နှစ်20အတွင်းဒီမိုကရေစီစနစ်ဆုတ်ယုတ်မှုတွေကိုအဓိကရေးသားထားပါတယ်ကမ္ဘာတဝမ်းမှာဒီမိုကရေစီစနစ်ကိုစန့်ကျင်တဲ့အာဏာရှင်ခေါင်းဆောင်တွေပေါ်လာခဲ့ပြီးဝေဖန်သူတွေနဲ့အတိုက်ခံတွေရဲ့အတန်တွေတိတ်သွားအောင်ဖိနှိပ်မှုနီလန်ပေါင်းစုံကိုတုံးလာနေတဲ့အကြောင်းအစင်ကန်စာပူးတွဲရေးသားသူအေမီစလစ်ပိုဝစ်က VOA ကိုပြောပါတယ်လွန်ခဲ့တဲ့18နှစ်စတိုက်ကမ္ဘာတဝမ်းလူခွင့်ရေးနဲ့လွတ်လပ်မှုအခြေအနေဆုတ်ယုတ်ကျဆင်းလာတာကိုအစင်ကန်စာကမိမောက်ထုတ်ပြထားပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်ကလွတ်လပ်ခွင့်အကင်းမဲ့ဆို85နိုင်ငံထဲမှာပါဝင်နေဆိုတာကိုလည်းအစင်ကန်စာမှာတွေ့ရပါတယ်2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးတိုက်ခိုက်တွေကိုဖမ်းဆီးထောင်ချခဲ့တာတည်တံစီရင်တဲ့အထိကြီးလေးတဲ့ပြစ်ဒဏ်တွေပေးခဲ့တာအပြင်တိုင်းရင်းသားလူမျိုးစုတွေရဲ့ရက်တည်မှုပုံစံကိုအတင်းအကြပ်သုံးပြောင်းလဲဖို့ကြိုးစားလာတာတွေကိုထောက်ပြပါတယ်တရုတ်နိုင်ငံရှီချင်းတိဘက်နဲ့မွန်ဂိုလီးယားအတွင်းပိုင်းဒေသတွေမှာတော့တိုင်းရင်းသားတွေရဲ့ရက်တည်နေထိုင်မှုနဲ့ရိုးရာအစဉ်လာတွေကိုတရုတ်ကွန်မြူနစ်ပါတီကအတင်းအာဓမပြောင်းလဲတာမျိုးတွေရှိခဲ့ပြီးမြန်မာ၊အီသီယိုးပီးယားနဲ့ယူကရိန်းနိုင်ငံတွေမှာလည်းအလားတူခက်ဆင်ဆင်အင်အားသုံးပြောင်းလဲတဲ့ဖိနှိပ်မှုတွေရှိတာကိုအစင်ခန်းစာမှာရေးသားဖော်ပြထားပါရဲ့ရှင်။